Welcome to the Voice of America in Burmese.
Mingla menake mashin 2019 ခုနှစ်ဩဂုတ်လ29ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ဗျတ်တပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ။ဗြိတိရှ်ဝန်ကြီးချုပ်တဲ့ Boris Johnson ကဗြိတိန်လွှတ်တော်ကိုအောက်တိုဘာလလယ်အထိဆိုင်းငံ့ထားမယ်လို့ဗုဒ္ဓဟူးနေ့မှာထင်ညာလိုက်ပါတယ်။မြန်မာနိုင်ငံတော်တိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေဟာတရုတ်နိုင်ငံဂျိုင်းဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့ပါတယ်။ရေချိုမှာနေထိုင်တဲ့ရောက်သွားမျိုးစိတ်အသက်၈ခုကိုမြန်မာနိုင်ငံမှာတွေ့ရှိခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှခွာနေ
။ကောင်းပါပြီရှင်။အရင်နောက်ဆက်ပြီးတော့နားဆင်ရမယ့်သတင်းလော်တွေကတော့ထိုင်းနိုင်ငံခိုတောင်ကျွန်းမှာဗြိတိရှ်လူငယ်2ဦးအသက်ခံရမှုနဲ့တေတံချမှတ်ခံထားရသူမြန်မာရွှေ့ပြောင်းအလုပ်သမား2ဦးရဲ့နောက်ဆုံးအယူခံအခြေအနေဘယ်လိုရှိနိုင်ပါသလဲ
။အောက်တူတို့ပေါက်ပြားတို့အဲဒီကိစ္စတွေကလည်းနောက်ပိုင်းကျမှအစာထိုးပြီးတော့တွင်ထားတဲ့သဘောမျိုးတွေ့ရတယ်။စုံစမ်းစစ်ဆေးတဲ့အခါမှာလည်
းဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကောင်စီရှင်နေဦးမင်းလွင်ရဲ့ယူဆသုံးသပ်ချက်နဲ့တူနားဆင်ရပါမယ်။ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ဥက္ကဋ္ဌကိုတပ်မတော်ကပုံမှန်200နဲ့တရားစွဲဖို့ဦးတိုက်လျှောက်ထားခဲ့တာနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့ကာယကံရှင်ဒေါက်တာခလန်ဆန်ဆွန်ကမျှော်လင့်ပါတယ်။ဗြိတိရှ်ပါလီမန်ကိုအောက်တိုဘာလလယ်ထိရပ်ဆိုင်းထားဖို့ပြည်မာကြီးကလက်ခံလိုက်ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်တဲ့ Boris Johnson ကလွှတ်တော်ကိုအောက်တိုဘာလလယ်ထိဆိုင်းငံ့ထားမှာဖြစ်တယ်လို့ဗုဒ္ဓဖူးနေမှာပြောကြားလိုက်ပါတယ်။အခုလိုအရေးယူဆောင်ရွက်လိုက်တာဟာဘာသဘောတူညီချက်မှမပါဘဲနဲ့အောက်တိုဘာလ31ရက်နေ့မှာဗြိတိန် EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်တဲ့အစီအစဉ်ကိုဆန့်ကျင်တဲ့လွှတ်တော်မတ်တွေကဒေါသထွက်ခဲ့ကြပါတယ်။အခုလိုဆိုင်းငံ့လိုက်တာဟာဝန်ကြီးချုပ်ရဲ့ဘာသဘောတူညီချက်မှမပါဘဲနဲ့ EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတွက်ကြိုးပမ်းမှုတွေကိုဟန်တားနိုင်မယ့်အချိန်ကိုကန့်တတ်ရရောက်စီပါတယ်။ဗြိတိန်ဝန်ကြီးချုပ်တဲ့မမျှော်လင့်တဲ့အခုလိုကြေညာချက်ကြောင့် Brexit နဲ့ပတ်သက်လို့တုံ့နှစ်တာအခြေတင်အငင်းပွားမှုဖြစ်ရကိုပို့ပြီးဆိုးဝါးစေခဲ့တာပါ။အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ခဲ့ပြီးတော့46နှစ်ကြာမှဗြိတိန်မဲဆန္ဒရှင်တွေကမဲအနေငယ်အသားနဲ့ပဲ EU ကနေနှုတ်ထွက်ဖို့အတွက်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံရဲ့အုပ်ဆောင်ဖြစ်တဲ့ဘုရင်မကြီးအဲလစ်ဘက်ကလွှတ်တော်ကိုဆိုင်းငံ့ဖို့အတွက်Boris Johnson ရဲ့အစီအစဉ်ကိုသဘောတူလိုက်တာပါ။ဗြိတိန်ကြီးအဲလစ်ဘက်နဲ့အောက်တိုဘာလ14ရက်လွှတ်တော်ပြန်ပြီးတော့ခေါ်ယူတဲ့အခါမှာအစိုးရရဲ့ဥပဒေပြုရေးဆိုင်ရာဦးစားပေးမှုတွေကိုယာထားပြီးဖော်ပြမယ်မိန့်ခွန်းကိုပြောကြားဖို့ရှိပါတယ်
။ American ပြည်ထောင်စုနဲ့ Iran အကြားတင်းမာမှုတွေတိုးအောင်ပြုလုပ်ဖို့ကြိုးစားနေတဲ့ဆိုရဲပြောဆိုဝေဖန်မှုတွေအပေါ်နိုင်ငံစလုံးကဗိုလ်တုံးတွေကလက်မခံပဲပယ်ချလိုက်ပါတယ်။Iran ရဲ့ပဋိပက္ခဖြစ်ပွားအောင်လှုံ့ဆော်မနေကြအောင် American ကာဝေးဝန်ကြီး Mark Esper ကပြည်ထောင်စုဌာနချုပ်မှာသတင်းတောက်တွေကိုပြောသလိုအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗစ်ဒရာဇီဖ်ဇာဗရီကလည်းအီရန်နေနဲ့အမေရိကန်နဲ့သဘောထားကွဲပြားမှုတွေပိုဆိုးအောင်လုပ်မနေကြအောင်ဂျပန်နိုင်ငံမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တည်ဆုံစင်မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပိတ်ဆို့အရေးယူမှုကိစ္စတွေမှာတော့အမေရိကန်နဲ့သဘောထားကွဲလွဲမှုကြီးကြီးပါမရှိနေသေးပြီးအပြည်ပြည်ဆိုင်ရာဥပဒေအောက်မှာကိုယ့်အခွင့်အရေးကိုကိုယ်အသုံးချဖို့နိုင်ငံတိုင်းကိုခွင့်ပြုတင်တယ်လို့လည်းအီရန်နိုင်ငံရဲ့ဝန်ကြီးဇာရီဖ်ကပြောပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေဟာဒီနှစ်အစောပိုင်းမှာအီရန်နိုင်ငံကိုတွားရောက်ခဲ့ပြီးအမေရိကန်နဲ့အီရန်တို့အကြဆိတ်ဆက်ပေးဖို့ကြိုးစားခဲ့တာပါဒီပတ်ထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူနဲ့အီရန်သမ္မတဟာဇန်ရူဟာနီတို့တွေ့ဆုံဖို့အခွင့်အလမ်းကောင်းရှိတယ်လို့ G7 ထိပ်သီးညီလာခံမှာသတင်းတောက်တွေကိုပြောခဲ့ပြီးမြဲအီရန်သမ္မတရူဟာနီကတော့ထရမ့်အနေနဲ့သူနဲ့တွေ့ကျင်တဲ့ဆိုရင်ပိတ်ဆို့မှုတွေအရင်ရုပ်သိမ်းရမယ်ဆိုပြီးတုံ့ပြန်ပြောဆိုထားခဲ့ပါတယ်
အီရန်စစ်တပ်ရဲ့အကျိုးအတွက်လျှို့ဝှက်ပြီးလှုပ်ဆောင်နေတယ်လို့ဆွဆွဲပြီးအီရန်အစိုးရနဲ့ဆက်နွှဲနေတဲ့ကွန်ရက်နှစ်ခုကိုအမေရိကန်ပြည်ထောင်စုကနေအရေးယူတန်းခတ်လိုက်ပါတယ်။အမေရိကန်ဗန်နာယီဝန်ကြီးဌာနရဲ့ဗိုလ်တပုနေကထုတ်ပြန်တဲ့ကြေညာချက်ထက်မှာအီရန်နိုင်ငံသားဟာမစ်ဒက်ဂန်ဦးစီးတဲ့ကွန်ရက်တစ်ခုကိုအရေးယူလိုက်ကြောင်းဖော်ပြထားတာပါ။ဒီကွန်ရက်ကိုဟာမစ်ဒက်ဂန်ကဟောင်ကောင်အခြေစိုက်ကုမ္ပဏီတစ်ခုကိုအသုံးချပြီးတော့အမေရိကန်နဲ့နိုင်ငံတကာရဲ့အရေးယူမှုတွေကိုရှောင်လွှဲနိုင်ဖို့ကြိုးစားခဲ့တယ်လို့ဖော်ပြထားပါတယ်။ဒုတိယတန်းခတ်ပြန်လိုက်တဲ့ကွန်ရက်ကတော့အီရန်နိုင်ငံသားဆိုင်ဟူစိန် ရှရီယာရဲ့ကွန်ရက်ဖြစ်ပါတယ်။ဒီကွန်ရက်ဟာနျူကလ িয়ার ဆပ်ပလိုက်ယာအဖွဲ့ရဲ့အလူမီနီယံပါကုန်ပစ္စည်းတွေဝယ်ယူဖို့အတွက်လုပ်ခဲ့တာဖြစ်ပြီးတော့ဒါဟာအီရန်အစိုးရအတွက်အကျိုးဖြစ်ထွန်းစေတယ်လို့ပြောပါတယ်
။အမေဇုန်တောတွင်းလောင်ကျွမ်းနေတဲ့တော်မီတွေငြိမ့်သက်ရေးအတွက်ချီလီနိုင်ငံကနေလေရင်လေးစင်းအကူအညီပေးရတာကိုလက်ခံမယ်လို့ဘရာဇီးသမ္မတဂျေအာဘောလ်ဆိုနာရိုကပြောပါတယ်။ဒီချိန်ထဲမှာပဲသူ့ကိုမယိုးသားသူလူလိန်အဖြစ်ဆွဆွဲခေါ်ဆိုသူပြင်သစ်သမ္မတအမန်နျူယယ်မက်ခရွန်ကိုလည်းပဝင်းကျင်ကိုထိန်းသိမ်းရေးစိတ်ဝင်စားသူသူတယောက်တည်းရှိတယ်လို့ထင်နေတဲ့သူလို့ဝေဖန်ပြောကြခဲ့ပါတယ်။သူ့ကိုစော်ကားတဲ့ပြောကြချက်ကိုပြင်သစ်သမ္မတကပြန်ရုပ်သိမ်းမယ်ဆိုရင် G7 နိုင်ငံတွေကပေးမဲ့ဒေါ်လာ30ကိုလက်ခံမယ်လို့ပြောပြီးတရက်အကြာမှာဘောဆာရိုနိုဝရကအခုလိုပြောခဲ့တာပါ။ဒီနေ့လာနေမှာတော့အဲ့ဒီငွေဒေါ်လာ30ကိုဥရောပအတွက်ပဲသုံးတင်တယ်ဆိုပြီးလက်မခံခဲ့ပါဘူး။ဗိုလ်တော်ဦးနေကဘရာဇီးလျမျိုးမှာချီလီသမ္မတဆီဘက်စတီယန်ပီနီရာနဲ့တွေ့ဆုံပြီးမှာတော့ဗီနီဇွဲလာကလွဲလို့ဂျန်တဲ့အမေဆုံနိုင်ငံတွေအမေဆုံတော့ကနိုင်ငံတွေအားလုံးကိုလံဘီယာနိုင်ငံမှာစက်တင်ဘာလမှာတွေ့ဆုံပြီးပတ်ဝန်းကျင်ထိန်းသိမ်းရေးကိုပိုင်းညှိပြူဟာတွေရှာကြံသွားဖို့ရှိတယ်လို့လည်းဘရာဇီးသမ္မတဘောလ်ဆိုနာရိုကပြောပါတယ်။တောင်အမေရိကန်နိုင်ငံခေါင်းဆောင်တွေအကြတွေ့ဆုံပြီးတဲ့နောက်ဗိုလ်တော်ဦးနေကထုတ်ပြန်တဲ့ကြေညာချက်မှာတော့ပတ်ဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုအတိအမှတ်ပြုခဲ့ကြပြီးမြဲအမျိုးသားအချုပ်အခြာအာဏာကိုတော့လေးစားရမယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာနိုင်ငံချင်းစီကပေးရတဲ့အကူအညီတွေကိုလက်ခံမယ်လို့ပြောနေတဲ့တစ်ချိန်တည်းမှာပဲဘရာဇီးသမ္မတဘော်ဆိုနာရိုကပြင်သစ်နဲ့ဂျာမနီတို့ဟာဘရာဇီးနိုင်ငံရဲ့အချုပ်အခြာအာဏာကိုငွေနဲ့ဝယ်ဖို့ကြိုးစားနေတယ်လို့လည်းဆွဆွဲပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံတော်တိုင်ပင်ခံကျုံပြည်တော်စုဝင်ကြီးကျော်တက်ဆွေဟာဩဂုတ်လ29ရက်အင်ကာနီကတရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဝန်ရည်နဲ့တရုတ်နိုင်ငံဘေကျင်းမှာတွေ့ဆုံခဲ့ပြီးနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ပူးပေါင်းဆောင်ရွက်ပါဝင်နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုကိုတရုတ်ကထောက်ခံအားပေးနေမှာဖြစ်ကြောင်းနဲ့မြန်မာတရုတ်နှစ်နိုင်ငံကြားကုန်သွယ်မှုအချက်အချာဖြစ်တဲ့မူဆယ်ချင်းရွှေဟော်နယ်စပ်ကိတဝိုက်မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့သုံးဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာတင်ပတ်သက်ပြီးနယ်စပ်ဒေသတည်ငြိမ်အေးချမ်းအောင်မြန်မာဘက်ကကြိုးစားမယ်လို့မျှော်လင့်ထားကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့တာပါတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဩဂုတ်လ19ရက်နေ့ကစပြီးနှစ်နိုင်ငံကြားကုန်သွယ်ရေးဟာနေ့စဉ်7ဘီလီယံနဲ့ချီပြီးဆုံးရှုံးနေတယ်လို့ကုန်သွယ်ရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်တရုတ်နိုင်ငံကြားရေးဝန်ကြီးကရိုဟင်ဂျာတွေနေရာပြောင်းရေးအတွက်မြန်မာစိုးရဲ့ကြိုးပမ်းမှုကိုအားပေးကြောင်းနဲ့ရခိုင်ပြည်နယ်အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ဒီပြဿနာကိုနိုင်ငံရေးအရအသုံးချမှုကိုလက်မခံကြောင်းပြောကြားခဲ့တယ်လို့ဆင်ဝါသတင်းမှာဖော်ပြပါတယ်။မြန်မာဘက်ကလည်းတရုတ်ရဲ့ကာလာတာရှိကူညီပံ့ပိုးမှုတွေကျေးဇူးတင်ကြောင်းနဲ့ရခိုင်ပြည်နယ်ရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်ပြီးတော့လှုပ်ဆောင်မှာဖြစ်ကြောင်းကတိပြုခဲ့တယ်လို့အတိုင်းနိုင်ငံရုံးကြေညာချက်မှာဖော်ပြပါတယ်။ဝန်ကြီးဦးကျော်တင့်ဆွေရဲ့တရုတ်နိုင်ငံနှစ်ရက်ကြာခီးစဉ်အတွင်းတရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံခြားရေးဌာနဝန်ကြီးဆောင်တောင်းနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပြီးမကြမီကြောက်တော့မဲ့တရုတ်မြန်မာတန်တမာဆက်ဆံရေးနှစ်90ပြည့်နှစ်ပတ်လည်အချိန်တွင်နှစ်နိုင်ငံကြားကဏ္ဍအားလုံးမှာပူးပေါင်းဆောင်ရွက်လို့တဲ့ဆန္ဒရှိကြောင်းနှစ်ဖက်စလုံးကထုတ်ပေါ်ပြောဆိုခဲ့တယ်လို့ဖော်ပြပါတယ်။မြန်မာတရုတ်နှစ်နိုင်ငံစလုံးအတွက်အကျိုးဖြစ်ထွန်းမဲ့တရုတ်အစိုးရရဲ့ကမ္ဘာလန်းစီမံကိန်းအကောင့်ထဲဖော်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ဆွေးနွေးခဲ့ကြတယ်လို့လည်းအတိုင်ပင်ခံရုံးကြေညာချက်မှာဖော်ပြထားတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AK Abdul Momen ဟာချက်တပရိနဲ့ညနေ၄နာရီမှာဒါကာအခြေစိုက်တန်တမန်တွေနဲ့ကုလသမဂ္ဂအေဂျင်စီကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရွန်ဂျာအရေးနောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားဖို့သတင်းစာရှင်းလင်းပွဲလုပ်မယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတူကပြောပါရယ်။ဒါကာမြို့ကကုလသမဂ္ဂဌာနကိုယ်စားလှယ်မီယာစပွန်ကရွန်ဂျာကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတာဝန်ချေပြွန်ခဲ့ပြီးဖြစ်တာကြောင့်ရွန်ဂျာကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံပခုံးပေါ်တာဝန်တွေပုံမကျစေရေးအတွက်ကမ္ဘာနိုင်ငံတွေအပေါ်မူတည်ကြောင်းအင်ကာနီကပြောခဲ့ပါရယ်။ရွန်ဂျာတွေတွေ့ကြုံနေရတဲ့ပြဿနာတွေအတွက်ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုတွေနဲ့ထိုက်တန်တာကြောင့်ရွန်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအခွင့်အရေးတွေရရှိဖို့အတွက်ကုလသမဂ္ဂအနေနဲ့ဒီဇိုင်းမတ်မတ်ဆောင်ရွက်နေတယ်လို့လည်းသူကပြောပါရယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရအကြားရိုဟင်ဂျာတွေနေရပြန်ရေးပြင်ဆင်ဆောင်ရွက်ခဲ့ပြီးမြဲဩဂုတ်လ22ရက်နေ့မှာတော့ရိုဟင်ဂျာတယောက်မှနေရပ်ကိုပြန်မသွားခဲ့ကြပါဘူး။ဗိုလ်တော်နေကတရုတ်နိုင်ငံသံအမတ်အသစ်ခန့်အလွာပေးအပ်ပွဲမှာတော့ဘင်္ဂလားဒေ့ရှ်သမ္မတ M. Abdul Hamid ကတ တရုတ်နိုင်ငံအနေနဲ့ရိုဟင်ဂျာတွေနေရပြန်ရေးမြန်မာနိုင်ငံကိုဖိအားပေးပြောကြဖို့တရုတ်တမ္မာကြီးကိုတိုက်တွန်းပြောကြလိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေပြန်ခေါ်ဖို့ကိစ္စတရုတ်နိုင်ငံအနေနဲ့ဖိအားပို့ပေးလိမ့်မယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်သမ္မတဟာမစ်ကပြောပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူ
းရေဂျုံမာနီထဲနဲ့ခူရီတဲကရောက်သွားမျိုးဂုံမျိုးစိတ်အစ်၈ခုကိုနိုင်ငံတကာပညာရှင်တွေပါဝင်တဲ့သိပ္ပံပညာရှင်တစုကမြန်မာနိုင်ငံမှာတွေ့ရှိခဲ့ပါတယ်မျိုးတုံးမြန်အန်ဒီယန်နဲ့ရင်ဆိုင်နေရတဲ့ဒီရေချိုးသရဝါလေးတွေကိုအကာအကွယ်ပေးဖို့အတွက်သိပ္ပံပညာရှင်တွေကတောင်းဆိုလိုက်ကြတာပါမြန်မာနိုင်ငံမှာအကြီးဆုံးဖြစ်တဲ့ ARI မြဝန်းဒေတာအပါအဝင်မြန်မာမြဝန်းဒေတာ၄ခုမှာရောက်သွားမျိုးစိတ်အစ်၄မျိုးနဲ့မျိုးစိတ်ငယ်အစ်၄မျိုးကိုတွေ့ခဲ့တာဖြစ်ပါတယ်ဒီရေချိုးခူးမျိုးတွေရဲ့ရှင်တန်ပေါက်ဖွားမှုဟာသူတို့ရှင်ကျင်လည်ရာဒေတာနဲ့ပဝန်းကျင်နဲ့အရေးသွေးပေါ်မှာရေရဲ့အရေးသွေးပေါ်မှာအများကြီးမူတည်နေတာပါအခုဆိုလူသားတွေကြောင့်ရေနေသရဝါတွေမျိုးတုံးပြောက်ွယ်နှုံဟာပုံမြန်လာပြီးအခုဆိုဒီလိုရေကျော်သရဝါမျိုးစိတ်စုစုပေါင်းရဲ့40ရာခိုင်နှုံဟာကွယ်ပြောက်ကုန်တာဒါမှမဟုတ်ကွယ်ပြောက်လူနေဖြစ်နေပါပြီအခုသိပ္ပံပညာရှင်တွေအတိတ်တွေ့ခဲ့တဲ့ရောက်သွားမျိုးစိတ်တွေရှင်သန်ရမြန်မာနိုင်ငံမျိုးဝကျွန်းပေါ်ဒေတာတွေဟာလည်းမြင့်ညဉ့်ညမ်းမှုလူရာထက်ပိုငါးဖက်မှုဆဲဆောက်လုံမှုဌာနေမဟုတ်တဲ့တခြားမျိုးစိတ်ဝင်ရောက်မှုကြောင့်မျိုးစိတ်တွေအတွက်အန်ဒီနဲ့ကြုံနေရတယ်လို့ Fauna and Flora International အဖွဲ့ကထောက်ပြပါတယ်အပူပိုင်းအာရှဒေတာတလောရောက်သွားမျိုးကွဲတွေရှိပေမဲ့ဒီတချို့မျိုးစိတ်တွေနေရာတိုင်းမှာရှင်သန်လည်းမရှိပဲတချို့နေရာတွေမှာရှင်သန်တာကြောင့်မျိုးတုံးမြန်အန်ဒီပိုကြီးတာပါဒီသိပ္ပံပညာရှင်တွေရဲ့စူးစမ်းလေ့လာမှုကိုမြန်မာငါးလုပ်ငန်းနဲ့ဒေတာကန်တွေပံ့ပိုးမှုနဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်
။ Hurricane Monday Dorian ဟာလာမယ့်ရက်အနည်းငယ်တွင် Atlantic သမုဒ္ဒရာပေါ်မှာအင်အားပိုမှုကြီးမားပြင်းထန်လာလိမ့်မယ်လို့မျှော်လင့်ကြောင်း American မြို့သား Hurricane ဌာနကပို့တော်ဦးနေကပြောပါရတယ်။မိုးလေဝသခန့်မှန်းချက်တွေအရမုန်တိုင်း Dorian ကြောင့် American နယ်မြေပေါ်တူရဂိုရဲ့အစိတ်အပိုင်းတချို့နဲ့ American ပြည်ထောင်စုနဲ့ British Virgin ကျွန်းစုတွေမှာလာမယ့်ရက်တွေအတွင်းမိုးအကြီးအကျယ်ရာသွားမှာကြောင့်အသက်အန္တရာယ်ရှိတဲ့ရုပ်တရက်ရေကြီးမှုတွေဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်2019အတွင်းဆိုးရွားပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းမာရီယာရဲ့ဒဏ်ကိုခံစားခဲ့ရတဲ့ပေါ်တူရီကိုမှာမိုးအကြိမ်10စင်တီမီတာနဲ့15စင်တီမီတာကနေ25စင်တီမီတာအထိရောက်သွားနိုင်ပြီးဒိုမီနီကန်ရီပပ်ဘလစ်မှာတော့9စင်တီမီတာအထိရောက်သွားနိုင်ပါတယ်ခင်ဗျာ Direct from Washington The Voice
of Americaကြတာပြင်းနှစ်မိနစ်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးစံနဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါဒီကနေ့မိနစ်မှာတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာအရင်ဆုံးဗြိတိန်ပါလီမန်ခိတ္တရတနာထားမယ့်အခြေအနေနဲ့စပါမယ်ရှင်ဗြိတိန်ပါလီမန်ကိုအော်တိုဘာလလယ်အထိခိတ္တရဆိုင်ထားဖို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ရဲ့မြစ်တာရက်ခံချက်ကိုဘီယမကြီးအဲလစ်ဘက်ကလက်ခံလိုက်ပါတယ်ပါလီမန်ကိုခိတ္တရဆိုင်ထားတာဟာအော်တိုဘာလ31ရက်မှာဥရောပသမ္မတကနေဗြိတိန်နိုင်ငံသဘောတူညီချက်မရဘဲနှုတ်ထွက်မှာကိုမလိုလားတဲ့ဗြိတိန်ပါလီမန်အမတ်တွေကိုစိတ်ဆိုးဒေါသထွက်စေပါတယ် VOA သတင်းတောက် Jeff Custer သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင
်ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့တောင်းဆိုချက်ကိုဘီယမကြီးကသဘောတူညီကြောင်းသူ့ရဲ့အကြံပေးကောင်စီကတစဉ်ဗိုလ်တော်နေမှာကြေညာချက်ထုတ်ပြန်အသိပေးခဲ့ပါတယ်ဝန်ကြီးချုပ် Johnson ကတော့သူ့ရဲ့ဒီအစီအစဉ်ကိုဝန်ကြီးချုပ်နေအိမ်ကနေဗိုလ်တော်နေမနဲ့အစောပိုင်းမှာကြေညာခဲ့တာပါဥပဒေပြည့်ရေးဆိုင်ရာသူ့ရဲ့အစီအစဉ်တွေဆက်လက်လှုပ်ဆောင်ဖို့လိုအပ်ကြောင်းလည်းပြောခဲ့ပါတယ်ဒါအပြင် British Skyser ဆွေးနွေးဖို့လုံလောက်တဲ့အချိန်မပေးခြင်းလို့ပါလီမန်ကိုရက်ဆိုင်တာဆိုတဲ့ဆွဆွဲချက်တွေမဟုတ်ဘူးဆိုပြီးတော့လည်းသူကညှင်းဆိုခဲ့ပါတယ
် That is completely untrue if you look at what we're doing we're bringing forward a new legislative program on crime
ဒါလုံးဝမမှန်ပါဘူးကျွန်တော်တို့ဘာတွေလုပ်နေတယ်လဲဆိုတာကိုခင်ဗျားတို့ကြည့်မယ်ဆိုရင်ရာဇဝတ်မှုတွေဆေးရုံတွေနဲ့ဆိုင်တဲ့ဥပဒေပြုရေးအစီအစဉ်တွေကိုကျွန်တော်တို့လုပ်နေပါတယ်။ပညာရေးအတွက်ငွေကြေးရရှိဖို့တေချောင်းလည်းလုပ်နေပါတယ်။အရေးကြီးတဲ့အော်တိုဘာလတဲ့18ရက်နေ့ကစပြီး EU ကိစ္စဆွေးနွေးဖို့နဲ့ Brexit ကိစ္စအတွက်ကုစရယ်တွေအချိန်အများကြီးရပါလိမ့်မယ
်။ဗိုလ်တော်နေမှာပဲ American သမ္မတ Donald Trump ကဝန်ကြီးချုပ် Johnson ရဲ့အစီအစဉ်ကိုထောက်ခံကြောင်း Twitter မှာရေးသားခဲ့ပါတယ်။ဒါပေမဲ့ပါလီမန်ထဲကအတိုက်ခံ Labor Party ခေါင်းဆောင် Jeremy Corbyn ကတော့ဒါဒီမိုကရေစီကိုတိုက်ခိုက်လူရက်တဲ့လူရက်ဖြစ်တယ်လို့ပြောပြီးအစိုးရအပေါ်အယုံကြည်မရှိအစိုးရကိုနောက်တစ်ပတ်မှာတင်သွင်းဖို့ကြိုးစားမယ်လို့ပြောပါတယ
် It is a constitutional outrage. This is an attempt by a prime minister who was elected by a very small number
ဒါအခြေခံဥပဒေကိုအသုံးပြုပြီးလုပ်တဲ့ရက်စက်မှုတစ်ခုပါ Conservative Party ထဲကလူနည်းစုတစုကတင်မြှောက်ခဲ့တဲ့ဝန်ကြီးချုပ်ကပါလီမန်ထဲနိုင်လိုမင်းထက်ပြုကျင့်ပြီး Brexit ကိစ္စဆွေးနွေးပွဲတွေမလုပ်နိုင်အောင်တားဆီးပိတ်ပင်တာဖြစ်ပါတယ်။သူကတစိုးထုတ်လို့ရင် Donald Trump ရဲ့လက်ထဲရောက်ချင်နေပုံရပါတယ်။ပါလီမန်ကိုပိတ်ပင်တာမျိုးမဟုတ်ပဲပါလီမန်တက်ပြီးမေးတဲ့မေးခွန်းတွေကိုဖြေဆိုပြီး ါလီမန်မှာသူတာဝန်ယူရမှာဖြစ်ပါတယ
် EU ကနေဗြိတိန်ကသဘောတူညီချက်နဲ့နှုတ်ထွက်မလားဒါမှမဟုတ်သဘောတူညီချက်မပါဘဲနှုတ်ထွက်မလားဆိုတဲ့ကိစ္စနောက်ဆုံးဆုံးဖြတ်ချက်ချဖို့တော့ EU ခေါင်းဆောင်တွေဟာအောက်တိုဘာ18ရက်နေ့နဲ့18ရက်နေ့တွေမှာဆွေးနွေးကြမှာဖြစ်ပါတယ်လက်ရှိအစိုးရကိုဖြုတ်ချမယ်အစား EU ကနေသဘောတူညီချက်မပါဘဲနှုတ်ထွက်မှာကိုတားဆီးဖို့ကြိုးစားမယ်လို့ဗြိတိန်အတိုက်အခံပါတီ6ခုအကြားဂရိကဝေပြုခဲ့ကြပြီးတရက်ကြာမှာဝန်ကြီးချုပ်ဂျွန်ဆန်ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဂျွန်ဆန်ဟာပါလီမန်မှာတနေရာတဲ့အသာရရှိထားတာပါ။ Brexit သဘောတူညီချက်ရဖို့ကြိုးစားခဲ့ရမှာအရင်ဝန်ကြီးချုပ်ထရီဇာမေးပါလီမန်မှာ3ချိန်တိုင်းရှုံးနိုင်ခဲ့ပြီးတဲ့နောက် Boris Johnson ဟာConservative Party ကောင်းဆောင်နဲ့ဝန်ကြီးချုပ်ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရဲမင်းထွန်းပြောပြသွားတာပါရှင်။အခုမြန်မာပြည်ဘက်ကသတင်းလွှာတွေကိုအလှည့်ပေးခြင်းပါတယ်။ထိုင်းနိုင်ငံလက်ကျွန်းလူသတ်မှုနဲ့ဒေသချမှတ်ခံထားရတဲ့မြန်မာနိုင်ငံသားဝင်းစော်ထွန်းနဲ့ဇော်လင်းတို့ရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကဒီကနေ့မနက်10နာရီမှအမိန့်ချမှတ်ဖို့ရှိပါတယ်။တရားရုံးမှာအဓိကသက်သေအဖြစ်တင်ပြထားတဲ့ DNA နဲ့မှုခင်းဆိုင်ရာဆေးစစ်ချက်တွေဟာခိုင်လုံမှုမရှိတဲ့အတွက်ထိုင်းဗဟိုတရားရုံးကဆုံးဖြတ်ရမှာအောက်တရားရုံးတွေကချမှတ်ခဲ့တဲ့စီရင်ချက်တွေကိုပြင်ဆင်ဒါမှမဟုတ်ပယ်ချလိုက်မယ်လို့ယူဆရတဲ့အကြောင်းဥပဒေကဲခတ်တွေနဲ့ရွှေ့ပြောင်းအလို့သမားရေးရာကြွမ်းကျင်သူတွေကမျှော်လင့်နေကြပါတယ်ဒီအကြောင်းအပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
ထိုင်းနိုင်ငံဆူရတ်ထာနီခရိုင်လေကျွန်းကော့တောင်မှာ2014ခုနှစ်စက်တင်ဘာလကကဘာလှည့်ခီးသွားဗြိတိန်လူငယ်စုံတွဲတွေဖြစ်တဲ့အသက်23နှစ်အရွယ်ဟန်နာဝစ်ရစ်နဲ့24နှစ်အရွယ်ဒေးဗစ်မီလာတို့ကိုတပ်ဖြတ်ခဲ့မှုမှာကျူးလွန်သူတွေအဖြစ်တေဒံချမှတ်ခံထားရတဲ့မြမရွှေပြောင်းအလုတ်သမားလူငယ်နှစ်ဦးဖြစ်တဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့ရဲ့နောက်ဆုံးတရားရုံးအယူခံကိုဒီကနေ့ဩဂုတ်လ28ရက်မနေ့စံတိုင်းမှာထိုင်းဗဟိုတရားရုံးကအပြည့်အစုံအမိန့်ချမှတ်မှာဖြစ်ပါတယ်။ဘန်ကောက်မှာရှိတဲ့ဗဟိုတရားရုံးကအမိန့်ချမှတ်မဲ့အချိန်မှာနွန်ထဘူရီခရိုင်အချင်းတောင်မှာရှိနေတဲ့တရားခဏ်နံပါတ်1မောင်စော်လင်းနဲ့တရားခဏ်နံပါတ်2မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့ကိုဗီဒီယိုကွန်ဖရင့်နဲ့ဆင့်ခေါ်ထားမှာဖြစ်ပြီးတရားရုံးအမိန့်ကိုစကားပြန်ကတဆင့်မြန်မာဘာသာပြန်ဆိုပြီးကြားနာမှာဖြစ်ပါတယ်။အမှုဖြစ်စဉ်တလျှောက်လုံးအနီးကပ်စောင့်ကြည့်ပြီးမောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့ရဲ့မိဘတွေကိုဥပဒေပိုင်းဆိုင်ရာကူညီပေးခဲ့တဲ့ရွှေပြောင်းအလုပ်သမားအခွင့်အရေးကျွမ်းကျင်သူအန်ဒီဟောကထိုင်းဗဟိုတရားရုံးကနောက်ဆုံးအမိန့်ချမှတ်မဲ့အခြေအနေကို VOE ကိုအခုလိုပြောပါတယ်။
The case against them should be dismissed because of the lack of reliability.
တို့နှုတ်အမှုပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုပလတ်သင့်ပါတယ်။ဘာကြောင့်လဲဆိုတော့တစ်ဖက်ကသက်သေအဖြစ်တရားရုံးကိုတင်ပြတဲ့အချက်လက်တွေဟာခိုင်လုံမှုမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒီလိုရာဇဝတ်မှုမျိုးအတွက်ခိုင်လုံတိကျတဲ့သက်သေအထောက်အထားတွေမရှိဘဲတို့နှုတ်ဦးကိုဆွဆွဲချက်တွေအတိုင်းပြစ်မှုကျူးလွန်ခဲ့တယ်လို့ပြောလို့မရပါဘူး။လေကျုံးလူသတ်မှုအတွက်စုံစမ်းစစ်ဆေးမှုတွေDNA အထောက်အထားတွေမှာတန်တရာဖြစ်စရာတွေရှိနေတာပါ
။ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကလည်းအောက်တရားရုံးတွေကစီရင်ချက်တွေမှာအဓိကတတ်တည်တွေဟာခိုင်လုံမှုမရှိတဲ့အတွက်အခုထိုင်းဗဟိုတရားရုံးကပြင်ဆင်ဒါမှမဟုတ်ပယ်ချလိုက်မယ်လို့မျှော်လင့်ကြောင်း VOE ကိုပြောပါရယ်။ဒါအပြင်လိတ်ကျွန်းလူတက်မှုဖြစ်ပြီးတဲ့နောက်တစ်နှစ်ထိုင်းမြန်မာနယ်စပ်ရနောင်းမှာဖြစ်ခဲ့တဲ့အသက်18နှစ်အရွယ်ထိုင်းမျိုးသမီးငယ်တဦးတပ်ဖြတ်ခံရမှုမှာကျူးလွန်သူတွေအဖြစ်ရနောင်းခရိုင်တရားရုံးက2018ဧပြီလမှာထောင်ဒဏ်အသီးသီးချမှတ်ခဲ့တဲ့မြန်မာရွှေပြောင်းအလုတ်သမားလူငယ်၄ဦးရဲ့အမှုမှာနောက်ဆုံးအယူခံဝင်ရမှာပြီးခဲ့တဲ့ဇွန်လကအယူခံတရားရုံးကသူတို့၄ဦးကိုပြန်လွှတ်ပေးခဲ့တဲ့တာဒဂါကိုလည်းဦးမင်းလွင်ဦးကထောက်ပြပြောဆိုခဲ့ပါတယ
်။အမြင့်ဆုံးထိုင်းဗဟိုတရားရုံးပေါ့နော်။ဗဟိုတရားရုံးရဲ့ဆုံးဖြတ်ချက်ကတခြားအမှုတွေမှာတော့ဒါမှအပြင်ဆိုလို့ရှိရင်တော့အောက်ရုံးတွေကဆုံးဖြတ်လာတဲ့အမှုတွေကိုဒီပြူကညာရည်လို့ကျွန်တော်ပြရတယ်။တို့တော်လည်းဒီအမှုမှာကြာတော့ကအငင်းပွားစရာအချက်လက်တွေတော်တော်များများရှိနေတဲ့အတွက်အောက်ရုံးရဲ့အမိန့်တွေကိုပြင်ဆင်ကြောင်းလဲပြီးတော့အမိန့်ချလိုက်မယ်လို့ကျွန်တော်တို့ယူဆတာပေါ့နော်။အဲ့တော့အဲ့ဒီမှာတကယ်အဓိကကြားရဲ DNA စစ်ဆေးချက်မှလည်းဝေလွေတယ်။နောက်ပြီးတော့တခါဒီအမှုမှာတည့်တေကံဖြစ်တည်င်းသားတဲ့ဒီလိုပါနော်အဲ့ဒီပေါတူတို့ပေါပြားတို့အဲ့ဒီကိစ္စတွေကလည်းတချို့ဥဒ္ဒါတွေကနောက်ပိုင်းကျမှအစာထိုးပြီးတော့တွင်ထားတဲ့သဘောမျိုးကျွန်တော်တွေ့ရတယ်။နောက်ပြီးတော့အမှုစုံစမ်းစစ်ဆေးတဲ့အခါမှာလည်းကလေးတွေကိုရဲတွေကလိုချင်တဲ့အဖြစ်ရအောင်နှိမ့်ဆက်ညှိမှန်းစစ်ဆေးတဲ့စားရည်ပေါပေါက်နေတာတွေကျွန်တော်တွေ့ရတယ်။ အဲ့တော့အချက်လက်တွေအကုန်လုံးကိုသုံးသပ်ပြီးတော့အမိန့်ချဖို့အတွက်စဉ်းစားနေတာအခုဆိုရင်တော်တော်ကြာသွားပါပြီသူ့နောက်မှာဖြစ်တဲ့အမှုတော်မှာပြီးကြရနာကအမိန့်ချလို့တချို့ပြန်လည်လွတ်မြောက်သွားတာကိုကျွန်တော်တွေ့ရတယ်ထို့နည်းသူတော်ပဲအခုဒီမှုမှာလည်းပဲကျွန်တော်တို့ဝင်းစော်လို့ဇဝင်းထုံးတို့စားတဲ့လူငယ်နှုတ်ဦးဟာပြီးသားလွတ်မြောက်လာနိုင်မယ်လို့ကျွန်တော်တို့ကတော့မျှော်လင့်တာပါနော်
ဒီလိုအကောင်းဆုံးအခြေအနေကိုမျှော်လင့်ထားတယ်လို့အဆိုးဆုံးအခြေအနေဖြစ်လာမယ်ဆိုရင်ရောဒီမြန်မာနှစ်ဦးအတွက်ပေါ့နော်ထိုင်းနိုင်ငံဥပဒေအရဆိုရင်သူတို့ဘာဆက်လုပ်နိုင်သေးလဲရှင
်တရားရုံးအစဉ်စဉ်ရဲ့ရင်ဆုံးဖြတ်မှုတွေပြီးသွားပြီဆိုလို့ရှိရင်တော့ဒီထိုင်းပြည်မင်းမျက်စီကိုအတနာခံတင်မှုအခွင့်အရေးတစ်ခုကျန်နေတယ်လေနောက်ပြီးတော့တခါအမြင့်ဆုံးပြည်ထောင်ဖြစ်ခဲ့ရင်တော့မှပြည်ထောင်ကိုသူတို့ချက်ချင်းပြီးရမှာမဟုတ်ဘူးလေအဲ့တော့ထိုင်းပြည်မင်းမျက်စီကိုအတနာခံတင်တဲ့အချင်းတော်တွဲမှာဒီနေ့တကလွန်ငင်းချမ်းသာခွင့်ပြီးတဲ့အထဲမှာလည်းပိုင်ပါသွားနိုင်တာပေါ့နော်အဲ့ဒါတော့ဆုံးဆုံးကျွန်တော်တို့မျှော်လင့်ထားတာ
လေကျွန်းလူတက်မှုကိုကျူးလွန်သူတွေအဖြစ်မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့ကို2015ဒီဇင်ဘာလမှာမြို့နယ်တရားရုံးကတည်တံ့အမိန့်ချမှတ်ခဲ့ပြီးတဲ့နောက်သူတို့နှစ်ဦးလုံးအယူခံတင်ခဲ့တာပါအဲ့ဒီအယူခံရှောက်ထားမှုကို2019ခုနှစ်ဇန်နဝါရီလမှာ KI တရားရုံးကတေတံအမိန့်ကိုဆက်လက်အတည်ပြုကြောင်းထပ်မံချမှတ်ခဲ့တဲ့အတွက်အခုနောက်ဆုံးထိုင်းဗဟိုတရားရုံးကိုအယူခံရှောက်ထားခဲ့ကြတာဖြစ်ပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုတော့အမေရိကန်သမ္မတအင်ဗျူရောမှ42စက္ကန့်ကြာပြောခဲ့တဲ့စကားအတွက်တက်မရော်နဲ့တရားရင်ဆိုင်ရဖို့ရှိနေတဲ့ကချင်ခရီးယန်ဆရာတော်ရဲ့ဖြစ်ရပ်ကိုလည်းပြောပြပါမယ်။ကချင်နှစ်ချင်းခရီးယံအဖွဲ့ချုပ် KBC ဥက္ကဋ္ဌသိခါရောရဆရာတော်ဒေါက်တာခလမ်ဆန်ဆွမ်ကိုတမရော်ကပြစ်မှုဆိုင်ရာဥပဒေပုံမှ200နဲ့တရားစွဲဖို့ရုံးတော်မှဥဒိုက်လျှောက်ထားတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အတားအဆီးဖြစ်တယ်လို့လူခွန်ရေးလှုပ်ရှားဆောင်ရွက်သူတွေကပြောပါတယ်ဆရာတော်ကတော့သူ့အနေနဲ့တရားရုံးမှပွင့်လင်းမြင်သာပြောနိုင်ဖို့အတွက်မျှော်လင့်နေပါတယ် VOE သတင်းတောက်ကိုဇော်ထက်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ကချင်ပြည်နယ်မှာတိုက်ပွဲကြီးဖြစ်နေပြီးမြမစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူခွင့်ရေးချိုးပေါက်တာရရှိနေရလို့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ်ဥက္ကဋ္ဌဆရာတော်ခလမ်ဆမ်ဆွန်ကတမဒါထရမ့်နဲ့ဇွန်လ18ရက်ကတွေ့ရအခါမှာပြောခဲ့ပါတယ်။အဲ့ဒီအပေါ်မှာတမဒါဘက်ကပြစ်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲထားပြီးဆရာတော်ဘက်ကတော့အရင်ကလိုတက်ကခေါ်ယူစစ်ဆေးရမျိုးတဲ့တရားရုံးမှာဥဒိုက်လျှောက်ထားတာဟာတိုးတက်မှုတစ်ခုလို့မြင်ကြောင်းဒီအတွက်လည်းမျက်မျှတတပြောဆိုခွင့်ရဖို့မျှော်လင့်ထားကြောင်းဆရာတော်ခလမ်ဆမ်ဆွန်ကဖူယိုရီကိုပြောပါတယ
်ကျွန်တော်အနေနဲ့တော့ဒီမြန်မာပြည်ရဲ့အခြေအနေကိုဘောစစ်တမ်းမြစ်တာနဲ့ဟိုတင်ပြထားခြင်းဖြစ်တာပေါ့ဆိုတော့ generative federative democracy ကိုဒီဝါရစစ်ချင်းနဲ့တပေါ်ပေါ့နော်ကျွန်တော် create and deal ဝယ်မဆိုလို့ပါဘူးအားလုံးပေါ့နော်ဟိုမိမိယုံကြည်ကိုယ်ကိုရဘူးပြည်ပြဝဝခံစားစစ်ချင်းနဲ့တပေါ်နဲ့ပြောချင်းဖြစ်ပါတယ်ဒီလိုတရားရုံးမှာအမှုကရင်ဆိုင်ရမယ်ဆိုရင်လည်းကျွန်တော်ကတော့ဒီ presidential service ရှိနေပါတယ်ဒီလိုတရားရုံးကနေပုံလေးမြင်သားစွာတရားစွဲဆိုတဲ့ဆိုတာကြောင်းတဲ့မှုတစ်ခုအနေနဲ့တော့မြင်ပါတယ်တရားရုံးမှာပုံလေးမြင်သားစွာညတ်သားစွာပြောဆိုနိုင်မယ်ဆိုရင်တော့အောင်းတဲ့လက္ခဏာတစ်ခုပေါ့
ဒီကိစ္စပေါ်မှာအမှုတည်ဆောက်ဖို့ခက်ခဲလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကလည်း VOE ကိုပြောခဲ့ရာရှိပါတယ်ဒီကိစ္စဟာမြန်မာတရားစီရင်ပိုင်ခွင့်အာဏာပြင်ပမှာရှိရဲ့အမှုဖြစ်လို့ပြည်တွင်းမှာပြန်ပြီးအရေးယူဖို့လျှောက်ထားရဆိုတာကလည်းဥပဒေနဲ့မညီညွတ်ဘူးလို့သူကပြောပါတယ်ဒီဖြစ်ရပ်အပေါ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပြုစောင့်ကြည့်နေပေမဲ့တစုံတရာမှတ်ချက်တော့မပေးပါဘူးဆရာတော်ခလမ်ဆန်ဆွန်ကတမရထရန့်နဲ့ပြောရုံပြောဆိုရဲ့အချက်တွေဟာမှန်ကန်ပြီးဘာသာရေးနဲ့ပတ်သက်တဲ့နေရာတွေမှာရည်ရွယ်ချက်ရှိရှိတက်ဆွဲထားတာမျိုးအရင်ကရှိခဲ့တယ်လို့စစ်ပွဲတွေအတွင်းမှာဖျားเจ้าတွေပျက်စီးခဲ့ရလဲရှိခဲ့တယ်လို့ကချင်ငင်းညံ့ရေးကွန်ရက်ကဒေါ်ခွန်ကြားကပြောပါတယ်။နောက်မှာအခုလိုမျိုးဖိအားတွေကအမှန်တရားပေါ်ထွက်ဖို့ခက်ခဲသွားနိုင်တယ်လို့သူကပြောပါတယ
်။ KDC ဆိုတာတော့ဒီကချင်လူမျိုးတွေရဲ့ဆိုလို့ရှိရင်အနည်းဆုံးကတော့55ရာခိုင်နှုန်းကို coverage ဖြစ်တဲ့အသင်းတော်ဖြစ်တယ်ပေါ့။အဲ့တော့ဒီအသင်းတော်ရဲ့အကြီးဆုံးသောဥက္ကဋ္ဌကောင်ဆောင်ကဒီလိုမျိုးအမှန်တရားပြောတဲ့အတွေ့အကြုံမလို့သူကတရားဆွဲဆိုခံရတယ်လို့ပြောတဲ့အခါမှာကျမတို့အနေနဲ့ကျတော့ဒါအကုန်လုံးဒီကချင်လူမျိုးအကုန်လုံးကကိုတိတ်ဆိတ်သွားစေအောင်ချင်းချောက်ချက်တစ်ခုလည်းဖြစ်တယ်လို့ယူဆတယ်ရှင
်။စစ်တပ်ကကချင်မှာတာမန်ရဲသားတွေပေါ်တရားဆွဲဆိုတာမျိုးရှိခဲ့ပေမဲ့အခုကချင်ဘာသာရေးကောင်ဆောင်အထိတရားဆွဲလာရဲ့အပေါ်မှာအလားတူကိစ္စတွေထပ်ဖြစ်လာနိုင်တယ်လို့တပ်ဘက်ကလည်းအမှုတွေကိုရှုံးပေးခဲ့ရမျိုးဘယ်တော့မှမရှိခဲ့ကြောင်းလူခွင့်ရေးကိစ္စတွေမှာပါဝင်ဆောင်ရွက်နေရဲ့ကချင်တိုင်းရင်းသားနော်အောင်ကပြောပါတယ်။ကုလသမဂ္ဂကြီးညာစာရန်တွေဗရင်ညင်းဒီမှာပါတဲ့နိုင်ငံသားတိုင်းရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လဲစန့်ကျင်နေရလို့သူကဆိုပါတယ်။
ဒီလူမျိုးဘာမှမပြောပါလောက်တဲ့ဟာတောင်မှတတ်တတ်ကလူတလူတရားစွဲဆိုတဲ့အပိုင်းကတော့ဘာမှလုပ်လို့မရဘူးလုပ်ချင်တိုင်းလုပ်နဲ့ဘာမှပြောရေးဆိုခွင့်မရှိဘူးပြောဆိုခွင့်လူလက်စွာထုတ်ဖော်ပြောဆိုခွင့်မရှိဘူးဆိုတဲ့ဟာတတ်ကိုထည့်လို့ရှိရင်ကဘာမှလုပ်လို့မရဘူးဆိုတဲ့တာစီပင်ပင်တော့အပိုင်းဖြစ်နေတဲ့ဟာတော့သိရှိရတာပေါ့နော
်ဇူလိုင်လကအမေရိကန်နိုင်ငံသားကြီးကလုပ်တဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တိုးတက်ရေးဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်ခဲ့တဲ့ကချင်သိန်းဟုတ်ဆရာနှစ်ဦးရဲ့မြန်မာနိုင်ငံပြန်သွားမယ့်အခြေအနေကိုအမေရိကန်အင်ဖြူရောကအနီးကစောင့်ကြည့်နေကြောင်းဒုသမ္မတမိုက်ပင်စ်ယုံကကြီးညာချက်ထုတ်ထားသလိုဘာသာရေးဆိုင်ရာညီလာခံမှာသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်ဆီးနှိပ်စက်ခံရမှာကိုစိုးရိမ်နေအကြောင်းလဲအမေရိကန်နှစ်ချင်းခရစ်ယာန်ဘာသာရေးခေါင်းဆောင်တွေကကြီးညာချက်ထုတ်ပြန်ထားပါတယ
်ကိုစော့ထက်ပြောပြသွားတာပါရှင်အခုဒေတာရင်းသတင်းလွှာတစ်ပုဒ်ကိုပြောပြပေးခြင်းပါသေးတယ်တရှိုးလုတ်တယ်ဆိုတဲ့တန်တရားနဲ့တရုတ်နိုင်ငံမှာအဖမ်းဆီးခံနေရတဲ့တရုတ်နယ်ပါအော်စတြေးလျနိုင်ငံသားရန်ဟန်ဂျွန်ရဲ့အမှုမှာအော်စတြေးလျအစိုးရဘက်ကဘာမှဝင်မစွက်ဖို့တရုတ်အာဏာပိုင်တွေကသတိပေးလိုက်ပါတယ်ဇန်နဝါရီလကတည်းကဘေကျင်းမှာအဖမ်းခံနေရတဲ့ရန်ဟန်ဂျွန်အနေနဲ့ရန်ဟန်ဂျွန်နဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေရဲ့လက်တလောပြုမှုပုံတွေကိုအော်စတြေးလျအစိုးရကပို့ပြီးတော့ဝေဖန်လာနေတဲ့အကြောင်းစစ်တနီက VOA သတင်းတောက်ဖေးမာစာပေးပို့ထားတဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြမှာပါရှင်
။တရုတ်တန်တမန်ဟောင်းတဦးဖြစ်တဲ့ဆာယေးဆရာရန်ဟန်ဂျွန်ဟာတရုတ်နိုင်ငံရဲ့လုံခြုံရေးအတွက်ထိခိုက်အောင်လှုပ်ဆောင်ခဲ့တဲ့ဆိုရဲဆွဆွဲမှုနဲ့စုံစမ်းစစ်ဆေးမှုကိုခံနေရတာဖြစ်ပေမဲ့အခုတော့သူ့ကိုတရှိုးလုတ်တယ်ဆိုရဲတန်တရားနဲ့ဆွဲချက်တင်လိုက်ကြောင်းဩစတြေးလျအစိုးရကိုအကြောင်းကြားခဲ့တာဖြစ်ပါတယ်သူ့ကိုမိသားစုဝင်တွင်နဲ့ရောသူ့ရဲ့ရှေ့နေတွင်နဲ့ပါပေးမတွေ့ပဲဇန်နဝါရီလကလေးကဘေကျင်းမှာဖမ်းဆီးထားခဲ့တာပါဒါကြောင့်ဩစတြေးလျအစိုးရကပြင်းထန်တဲ့စာသားတွေပါတဲ့ကြီးညာချက်တစ်စောင်ထုတ်ပြန်ကန့်ကွက်ခဲ့ပြီးဒီစာရေးဆရာကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာဟာစိုးရတဲ့အခြေအနေရှိနေတဲ့အတွက်သူ့အတွက်အလွန်မင်းစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။ဆစ်ဒနီအခြေစိုက်ဒီပညာရှင်ကိုသူ့ရဲ့နိုင်ငံရေးယုံကြည်ချက်ကြောင့်ဖမ်းထားတာဆိုရင်ပြန်ပြီးလွှတ်ပေးတဲ့လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်ပိန်ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဩစတြေးလျမူဝါဒရေးရာမဟာဗျူဟာဌာနကအဲလက်စ်ဂျိုးစ်ကတော့ဒီစာရေးဆရာအတွက်တခြားအနောက်အင်အားကြီးနိုင်ငံတွေကပါပါဝင်ပြီးလှုပ်ဆောင်လာတဲ့လို့ပြောပါတယ
် countries like the UK Canada the US and the EU all have a stake in this
ဒီနေ့တို့ကနေဒါတို့အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့လိုနိုင်ငံတွေကလည်းဒီကိစ္စမှာပါဝင်သင့်ပါတယ်အာဏာရှင်နိုင်ငံတွေမှာလူတွေရဲ့ရပိုင်권အတွက်ဖိနှိပ်ချုပ်ချယ်မှုမရှိအောင်အကာအကွယ်ပေးဖို့အားလုံးမှာတာဝန်ရှိပါတယ်ဒါအပြင်တရားဝင်တွေနဲ့အညီလှုပ်ဆောင်လာစေဖို့လည်းကြိုးပမ်းပေးသင့်ပါတယ်
ရန်ဟာတက္ကရ2000အစောပိုင်းမှာဩစတြေးလျနိုင်ငံကိုပြောင်းရွှေ့အခြေချလာသူဖြစ်ပါတယ်။ဆာယေးဆရာတယောက်ဖြစ်တဲ့ရန်ဟာတရုတ်အာဏာပိုင်တွေကိုဝေဖန်ပြောဆိုမှုတွေကြောင့်ဒီနှစ်ဆန်းပိုင်းမှာမတော်စဖူတရုတ်ပြည်ကိုသူပြန်သွားချိန်မှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။ရန်ရဲ့ဇနီးတဲ့ရန်ယူချန်းကိုလည်းဩစတြေးလျအစိုးရကဩစတြေးလျနိုင်ငံမှာတရားဝင်နေထိုင်ခွင့်ပေးခဲ့တာဖြစ်ပေမဲ့တရုတ်အစိုးရကသူ့ဇနီးကိုတရုတ်ပြည်ကနေထွက်ခွာခွင့်မပေးခဲ့ပါဘူး။တရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကတော့ရန်ငယ်အမှုကိုတရားဥပဒေအတိုင်းလှုပ်ဆောင်နေတယ်လို့သာပြောခဲ့ပြီးသူ့ကိုဖမ်းထားတာနဲ့ပတ်သက်ပြီးဩစတြေးလျအစိုးရရဲ့ပြောကြားချက်တွေအတွက်တရုတ်အစိုးရကအတော့ကိုမကြေမနက်ဖြစ်ရကြောင်းနဲ့ဒီအမှုမှာဩစတြေးလျအစိုးရဝင်ပြီးမပါဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်တရုတ်အစိုးရရဲ့ဆွဆွဲထားတဲ့အတိုင်းရန်ကျူးလွန်ကြောင်းတွေ့ခဲ့ရင်တော့သူဟာနှစ်ရှည်ထောင်တန်းဒါမှမဟုတ်တေးတန်းအထိကြခံရဖို့ရှိနေတယ်လို့သတင်းတွေမှာဖော်ပြနေကြပါတယ
်ဒေါခင်မျိုးသက်ပြောပြသွားတာပါရှင်ကျမတို့ VOA ကိုအီးမေးလ်ကတစင်ဝေဖန်ချံပြုတ်လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်အီးမေးလ်လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်စာလိုက်ကနေဆက်သွယ်လို့ရတော့စာလိုက်လိပ်စာက VOA American Tan မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ခါကြာတာပရင်းနှစ်မိနစ်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်တဲ့တစ်ချိန်တည်းမှာအတူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေ American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့ဥကျော်ဇန်တာရဲ့မြန်မာအရေးဆွေးနွေးကမ္ဘာနားဆင်ကြရမှာက
ဥပမာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးတဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာဟုတ်ဆိုတော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီ
အန်တီခစ်နဲ့လွတ်လပ်ပြီးစား10နှစ်တာဒီမိုကရေစီခစ်တို့ရဲ့မတူတူညီမှုနဲ့ကွဲပြားခြားနားမှုတွေကြောင့်ဥအောင်ခင်နဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာသူယုံကြည်ရအစီအစဉ်ကိုလည်းနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြက်မတ်ဤတန်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးပါရစေရှင်
။မြန်မာနိုင်ငံကအထည်ကျုပ်စေယုံတွေမြန်မာစစ်တပ်နဲ့ပတ်သက်နေတဲ့ဆိုတဲ့သတင်းဖော်ထုတ်ခင်ရပြီးတဲ့နောက်ပိုင်းမှာမြန်မာမှာအလုပ်ဆက်လုပ်ဖို့ပြင်ဆင်စားလာကြတဲ့အဝိတ္တေဖက်ရှင်ကုမ္ပဏီရဲ့အကြောင်းဟန်နာအဗ်ဒူလာက juststyle.com မှာဩဂတ်လ28ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့အထည်ကျုပ်စေယုံတွေနဲ့အလုပ်ဆက်မလုပ်ဖို့အဝိတ္တေဖက်ရှင်ကုမ္ပဏီတွေကိုကုလသမဂ္ဂကတိုက်ထွန်းထားတဲ့အကြောင်းဒီလဇာမိုင်းနှုန်းကထုတ်ပြန်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအသင်းရဲ့ကုလသမဂ္ဂစီရင်ခန်းစာကိုဦးကားပြီးတော့ဆောင်းပါးရှင်ကအစားချေရေးထားပါတယ်။ကလစီရင်ခန်းစာအရစစ်တပ်ရဲ့မြမစီးပွားရေးဥပိုင်လီမိတက် MEHR ကပိုင်ဆိုင်တဲ့ရန်ကုန်မြို့ကဆက်မှုဆောင်နှစ်ခုကစစ်ရုံတွေကနေ MNS, NEX, H&M, Bessela, CNA နဲ့ Esprit တို့လိုနာမည်ကြီးအဝတ်ထည်ကုမ္ပဏီတွေကိုတင်ပို့နေတယ်လို့ရေးထားတာကိုဖော်ပြထားပါတယ်တမရော်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံသားကုမ္ပဏီအနည်းဆုံး15ခုနဲ့တမရော်စီးပွားရေးလုပ်ငန်းနဲ့တမျိုးတစ်ပုံဆက်ဆက်နေတဲ့ကုမ္ပဏီ44ခုရှိတဲ့အကြောင်းစီးကစားမှဖော်ပြထားပြီးတဲ့နောက် Esprit အဝတ်ထည်ကုမ္ပဏီကတော့ကုလသမဂ္ဂအစီရင်ခံစာပါ Perfect Gains စေယုံတစ်ခုကနေပြီးတော့နောက်မှယူရမယ့် order အားလုံးကိုရက်ပစ်လိုက်ပြီးတော့ H&M ကတော့အစီအချင်းတွေကိုစစ်ဆေးနေတယ်ဆိုပြီးတော့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အကြံပြုချက်ကိုစောင့်နေတယ်ဆိုပြီး Just Style ကိုတုတ်ပြတဲ့အကြောင်းရေးသားထားပါတယ်MNS ကုမ္ပဏီကတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကစက်ရုံတွေမှာကုန်သွယ်ရေးကျင့်ဝတ်နဲ့ညီမညီပုံမှန်စစ်ဆေးနေပြီးတော့ဆက်ပြီးတော့လှုပ်ဆောင်သွားမယ့်အကြောင်း Just Style ကိုပြောပါတယ် MNS ဟာမြန်မာနိုင်ငံအလုပ်သမားအဖွဲ့အစည်း ILO H&M နဲ့ Sweden နိုင်ငံတကာဖွံ့ဖြိုးရေး Corporation Agency SIDA တို့နဲ့ပူးပေါင်းပြီးတော့လုပ်ငန်းပိုင်းဆိုင်ရာအနေနဲ့ကင်းရှင်းရေးလုပ်ငန်းခွင်တွေမှာစောကားနှောက်ယှက်မှုတားဆီးရေးစတဲ့တည်နှံတွေကိုလည်းပေးနေတယ်ဆိုပြီးတော့ပြန်တုံ့ပြန်တဲ့အကြောင်းရေးသားထားပါတယ် Next company အတွက်ဝတ်ထည်တွေကိုတရုတ်ပိုင်စက်အောင်တုံးကူကမှာယူနေတဲ့အကြောင်းနဲ့သူတို့တရားသလောက်တော့ဒီမြန်မာနိုင်ငံမှာရှိတဲ့တရုတ်စက်အောင်တွေကမြန်မာစစ်တပ်နဲ့ဆက်ဆက်မှုမရှိဘူးလို့ Just Style ကိုပြန်လည်ဖြေကြားခဲ့ပါတယ်။ CNA နဲ့ Bestseller တို့ကတော့ပြန်လည်ဖြေကြားခြင်းမရှိဘူးလို့ဆောင်းပါးရှင်ကရေးသားထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားနေတယ်ဆိုတဲ့ဆွေးဆွဲချက်တွေကြောင့်မြန်မာနိုင်ငံကိုလက်နက်ရောင်းချခွင့်ပိတ်ပင်ထားပြီးတခြားကုန်ပစ္စည်းတွေအတွက်တော့ကုန်သွယ်ခွင့်ပေးထားချက်ကိုပါဖယ်ရှားမယ်လို့ဥရောပသမဂ္ဂ EU ကထိန်းချုပ်ထားတယ်လို့ရေးသားထားပါတယ်။ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကစက်အုံတွေကနေတာဝန်တည်တည်အဝတ်ထည်တွေကိုတင်ပို့ဖို့အချက်၄ချက်ပါတဲ့လမ်းညွှန်ချက်ကိုကျင့်ဝတ်တဲ့အညီကုန်သွယ်ရေးထောက်ခံတဲ့အဖွဲ့ကဒီနှစ်စောပိုင်းတော့ကထုတ်ပြန်ခဲ့တဲ့အကြောင်းကိုလည်းရေးသားထားတာကိုဖတ်ရပါတယ်ရှင်။
မြမသူတေသနာပညာရှင်တဦးဖြစ်တဲ့မန်နီမောင်ရေးသားထားတဲ့မြမနိုင်ငံရဲ့ကလေးတငယ်ဥပဒေသည့်တိုးတက်ဖြစ်ထွန်းမှုဆိုတဲ့ကောင်းစဉ်နဲ့စာတန်းတစ်စောင်အကြောင်းပြောပြခြင်းပါတယ်။ကလေးတွေကိုကာကွယ်ပေးနိုင်မဲ့ဥပဒေသည့်တရက်အတွက်နှစ်ပေါင်းများစွာဆွေးနွေးညှဉ်းခုံလာခဲ့ကြပြီးအခုနောက်ဆုံးအတည်ပြုတဲ့အဆင့်ကိုရောက်ပြီလို့အစချီထားပါတယ်။မြမနိုင်ငံလည်းလက်မှတ်ထိုးထားတဲ့ကုလသမဂ္ဂပြည်ညင်စာချုပ်ပါကလေးတငယ်အခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်တွေနဲ့အညီအသက်18နှစ်အောက်ဘဲကလေးမဆိုဒါမှမဟုတ်မြန်မာနိုင်ငံတွင်းမှာမွေးဖွားတဲ့ကလေးအလုံးဟာမြန်မာနိုင်ငံရဲ့မွေးစရင်ရာခွင့်ရှိရမှာဖြစ်ပါတယ်။ဒီအချက်ကအရေးကြီးပေမဲ့တခြားလူအပ်ချက်တွေကိုတော့ရင်ဆိုင်ရဖို့ရှိပါတယ်။ ကလေးအလုံးနိုင်ငံသားဖြစ်ခွင့်ရှိရမှာဖြစ်တယ်လို့နိုင်ငံမဲ့မဖြစ်စေမဲ့ဥပဒေတရားကိုမြန်မာနိုင်ငံအနေနဲ့လည်းပြင်ဆင်ပေးတင်ပါတယ်။ဒါမှသာနိုင်ငံသားအခွင့်အရေးကိုအပြည့်အဝရရှိနိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံသားဖြစ်အတိမတ်ပြုမထားတဲ့မိဘတွေကမွေးဖွားလာတဲ့ကလေးတွေအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေကမန်မွတ်စလင်တွေတရုတ်ပြည်မှာလူကုန်ကူးခံထားရတဲ့အမျိုးသမီးတွေလိုဥပဒေအရခွဲခြားဆက်ဆံခံရတဲ့မိဘတွေကမွေးလာကြတဲ့ကလေးတွေဟာမြန်မာနိုင်ငံသားဖြစ်ခွင့်ညှင်းပယ်ခံနေကြရပါတယ်။နိုင်ငံသားမဟုတ်တဲ့အတွက်ကြောင်းတက်ဖို့စေဝါကုသမှုခံယူခွင့်နဲ့ပြည်တွင်းမှာသာမကပြပခီးသွားလာရေးတွေမှာပါအခက်တွေ့စေပါတယ်။ဇူလိုင်လကအတည်ပြုလိုက်တဲ့ကလေးအခွင့်အရေးဆိုင်ရာဥပဒေအရကြားမှမခွဲကြပဲအနိုင်ဆုံးအသက်18နှစ်ပြည့်မှသာလက်ထပ်ထိန်းများခွင့်ရှိပါမယ်။မြန်မာပြည်မှာအသက်မပြည့်ပဲအိမ်တောင်ပြုကြတာကိုဖော်ထုတ်ဖို့ခက်ခဲပါတယ်။ဒါပေမဲ့မိန်းကလေးတွေရဲ့16ရာခိုင်နှုန်းဟာအသက်18နှစ်မပြည့်ခင်အိမ်တောင်ကျကုန်ကြတဲ့အကြောင်း Girls Not Brides အဖွဲ့ကခန့်မှန်းပါတယ်။ကလေးအခွင့်အရေးဆိုင်ရာဥပဒေမှာအသက်14နှစ်အောက်ကလေးတွေကိုအလုပ်လုပ်ခွင့်တားမြစ်ထားသလိုအန်တီအေဂျီတဲ့အလုပ်မျိုးတွေစီခိုင်းတာကိုလည်းပိတ်ပင်ထားပါတယ်။ဒါပေမဲ့အလုပ်သမားဝန်ကြီးဌာနအနေနဲ့အန်ဒီယရှိတဲ့အလို့ဆိုတာဘလို့အလို့မျိုးတွေလဲဆိုတာကိုသတ်မှတ်ပြထမ်းတဲ့စီရင်ထုတ်ပြန်ပေးဖို့လိုအပ်နေပါသေးတယ်။မြန်မာနိုင်ငံမှာအသက်မပြည့်သေးတဲ့ကလေးတသန်းဝန်းကျင်အလို့လုံနေကြရပြီးမကြာခဏဆိုသလိုအန်ဒီယကြီးတဲ့အလို့တွေကိုလည်းလုံနေကြရတယ်လို့နိုင်ငံတကာအလို့သမားအဖွဲ့ကခန့်မှန်းထားပါတယ်။ရာဇဝတ်မှုကျူးလွန်တဲ့ကလေးတွေကိုအေးအေးယူတာပြုပြင်ထိန်သိမ်းပေးတာတွေနဲ့ပတ်သက်တဲ့မြန်မာဥပဒေဟာလည်းလိုအပ်ချက်တွေအများကြီးရှိနေပါသေးတယ်။ဥပဒေသစ်မှာအသက်9နှစ်ကနေ10နှစ်အထိကလေးတွေအပြစ်ကျူးလွန်ရင်ရာဇဝတ်မှုမြောက်ကြောင်းပြဋ္ဌာန်းလိုက်တာအတိတ်ပဲမရှိပါဘူး။အဲဒီလိုပြောင်းလဲခဲ့ပေမဲ့လည်းမြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေကြားမှာတော့အသက်မပြည့်သေးတဲ့ကလေးတွေရာဇဝတ်မှုကျူးလွန်တာအနည်းဆုံးနိုင်ငံအဖြစ်ရှိနေပါတယ်။ကုလသမဂ္ဂကလေးခွင့်ရေးဆိုင်ရာအဖွဲ့ကကလေးတယောက်အနေနဲ့ရာဇဝတ်မှုကျူးလွန်ကြောင်းသတ်မှတ်တဲ့အသက်ဟာ12နှစ်နဲ့အထက်သာဖြစ်တဲ့လို့ပြောပါတယ်။မြန်မာနိုင်ငံရဲ့ကလေးခွင့်ရေးဆိုင်ရာဥပဒေဟာအဓိကကြတဲ့ကွာဟချက်ကိုဖြည့်ဆည်းပေးခဲ့ပေမဲ့ပြည့်ပြည့်စုံတဲ့ဥပဒေကောင်တစ်ရက်အထိရောက်ဖို့ကတော့ပြုပြင်ပြောင်းလဲမှုတွေဆက်ပြီးတော့လုပ်ပေးဖို့လိုအပ်နေသေးတဲ့အကြောင်းရေးသားထားတဲ့စာရန်ကို Human Rights Watch Online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်
NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အယတ္တအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်အဖွဲ့အစည်းတွေဟာအစိုးရဒါမှမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေအပေါ်တရားစွဲဆိုတာတွေခက်စိတ်စိတ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘလို့ကန့်သက်တားဆီးရရောက်ပါသလဲ။ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘယ်လိုအထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ်လ31ရက်နေ့စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
ဖီယိုအေးရဲ့ကြာတာပရင်းနေမနေ့ခင်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်။တော်ရရှိများရှင်
။ Hot water.
ရေနွေ
Cold water.
ရေအေးစသဖြင့်အတုံးနှုံးတွေဟာရိုးရိုးရင်းနှီးပါအတုံးများလှပါလေထူးခြားတဲ့အချက်တစ်ချက်ကတော့ဒီအတုံးနှုံးတွေအလုံးဟာအခြေအနေသိပ်မလှကြတဲ့အဓိပ္ပာယ်ကိုဖော်ဆောင်ကြတယ်ဆိုတာပါပဲဥပမာအားဖြင့
် in the hot water
ဆိုတဲ့အတုံးနှုံးဟာဒုက္ခအကြီးကျယ်ရောက်နေတယ်လို့အဓိပ္ပာယ်ရပါတယ်စာလုံးပေါင်းက in အထဲမှာ the the hot hot water water ရင်းနှွေးလို့အဓိပ္ပာယ်ရတော့ရင်ွေထဲရောက်နေတယ်လို့ထိုက်ရိုက်အဓိပ္ပာယ်ရပါတယ်။လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအတုံးကိုညီညွတ်အုံပြလို့ရပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Joe is really in hot water now. His girlfriend just found out he is seeing another woman.
Joe တယောက်တော့ဒုက္ခရောက်နေပြီဗျို့ သူနောက်အမျိုးသမီးတစ်ယောက်နဲ့တွဲနေတာသူ့ရီးစားကတည်သွားပြီလို့အတိအပယ်ရပါတယ် In the hot water ကဒုက္ခရောက်နေတယ်လို့အတိအပယ်ရတော့စန့်ကျင်ဘက်ဖြစ်တယ
် Cold water
ဆိုတဲ့ရေအေးကကောကောင်းတဲ့အတိအပယ်များဆောင်းမလားလို့ယူဆချက်ရှိပါတယ်ဒီလိုတော့လည်းမဟုတ်သေးပါဘူးအထူးသဖြင့
် To throw cold water
ဆိုတဲ့အသုံးအနှုန်းမှာစာလုံးပေါင်းက THROW throw ဖြစ်တာCOLD ကိုလာအေးတာ WATER water ကရေးဆိုတော့စကပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေးအေးနဲ့ပြစ်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပေမဲ့လို့ idiom အဓိပ္ပာယ်ကတော့အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအားမပေးတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့ထတောက်ဖို့ဟန်ပြင်းနေတဲ့မိကိုရေးနဲ့ပက်ပြီးနှိမ့်လိုက်တဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Everybody in the office thought my idea was great.But the boss threw cold water on it.
ယုံမာလူတိုင်းကကျွန်တော်အကြံပေးချက်ဟာတကယ်ကိုကောင်းတယ်လို့ယူဆကြတယ်လေ။ဒါပေမဲ့ဌာနကြီးကတော့သဘောကျပုံမပေါ်လို့အာမပေးဘူးပြောလို့အတိအပရပါတယ်။ဒုက္ခအကြီးကြီးရောက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
In the hot water.
လို့ပြောနိုင်ပါတယ်။အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
To throw cold water.
လို့ပြောနိုင်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။ American style idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လှလတန်ကစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာတွေကို VOE Internet စာမျက်နှာ burmese.voanews.com ရဲ့အင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြန်ပြီးတော့နားဆင်လေ့လာနိုင်ကြပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့နားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာအခုလက်ရှိ NLD အစိုးရခေတ်ကျင့်သုံးနေတဲ့ဒီမိုကရေစီနဲ့လွတ်လပ်ပြီးစ10နှစ်တာရှင်သန်ခဲ့တဲ့ဒီမိုကရေစီတို့ဟာဘာတွေတူပြီးခြားနားမှုကဘာတွေပါလဲ။ဒီမိုကရေစီရှင်သန်ရေးအတွက်ဘယ်လိုလိုအပ်ချက်တွေရှိခဲ့ပါသလဲ၊ရှိနေစေဖြစ်ပါသလဲဆိုတာတွေကိုမြန်မာအရေးသုံးသပ်သူဦးအောင်ခင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဒီနေ့ဒီကနေ့ကျွန်တော်ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရခိုင်နဲ့ယခုဆိုတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တဲ့ထင်ပါတယ်လွတ်လပ်ရပြီးခါစားကျင်းသုံးခဲ့တဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခု NLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမယ်ထင်ပါတယ်ဆရာအဓိကဘာနှိုင်းယှဉ်လိုပါလဲဆရာအင်းခု
အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့စာပြီးတော့ဒီမျောလင့်ချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့အခန်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနဲ့ဂုကိနဲ့မှာဟိုဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲကြံနေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးတဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာပေါ့ဆိုတော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာဒီနေ့တခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာလည်းဒီစနစ်အတိုင်းပြင်ရမယ်ဆိုတော့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ဟိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကြမှာနစ်ပြတဲ့အခါကျမှသူ့ဖြုတ်ချပေါ့ဗျာဆိုတော့အဲ့ဒါမျိုးဒါပေမဲ့ဒီစနစ်ကအမကျေနပ်ပြီနဲ့လေကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်အဲ့ဒါအဲဒီမိုကရေစီသဘောတရားပဲဆိုတော့ဒီဟာကိုဘယ်လောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီမှာရှိတဲ့နိုင်ငံရေးအင်အားစုတွေကလှုပ်ကြတာပေါ့ဗျာဗမာပြည်မှာတော့ဒီပုဂ္ဂိုလ်ရေးကအဓိကဖြစ်နေတယ်ဗျာဒီဘတ်ဆပ်ပလကိကလည်းပုဂ္ဂိုလ်ရေးပဲဘူဂျုံအောင်ဆန်းလွတ်လပ်ရေးကြိုးပမ်းတော့ကလည်းဘူဂျုံအောင်ဆန်းပုဂ္ဂိုလ်ရေးပဲဆိုတော့ဒီပုဂ္ဂိုလ်ရေးတွေလှုပ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင်ပြည်ပြည်ပြင်မလှုပ်နိုင်ဘူး
ဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်မြဲရေးလုပ်ထားတယ်ပေါ့အခုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်တော့ဘယ်လိုရှင်းလဲဆရာဟိုတုန်းကဖွဲ့စည်းပုံမှာတိုင်းရင်းသားရဲ့အခွင့်အရေးပူပေးခဲ့လေသလားအခုဖွဲ့စည်းပုံမှာကဘာများပို့ထုလာသလဲအဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတရားဖြစ်နေလို့
အခုအခြေခံဥပဒေမှာတော့ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါနဲ့ပြည်နယ်အစိုးရဘလောက်လုံးပိုင်ခွင့်ရှိမလဲတော့မသိဘူးအဲ့တော့ပြည်နယ်မှာလည်းသူကစဉ်းနေတဲ့ဒိုင်းနာလင်းနဲ့ခိုင်ရှိတယ်။အဲတော့ဒီနေအစိုးရရောဒိုင်းနာလင်းနဲ့ခိုင်နဲ့ဘယ်လောက်ထိအောင် accommodate လုပ်နိုင်မလဲကျွန်တော်မြင်တာတော့ဒီ NLD အစိုးရအခုသူ့မှာလုပ်နိုင်စရာတွေအများကြီးရှိတယ်ပေါ့ဗျာသူ့မှာဆိုဒီစီးပွားရေးရှိမယ်ပေါ့ဗျာပညာရေးရှိမယ်ကျန်းမာရေးရှိမယ်ဒီဘက်ကအင်တန်ယုံရင်းပစ္စည်းတွေဒါတွေကိုစောက်ချမလုပ်ဘဲနဲ့ကိုမနိုင်တဲ့ဒီတိုင်းနာကိစ္စသွားလုပ်တဲ့အတွက်ဟိုမနိုင်မနှင်းဖြစ်နေတဲ့သဘောပေါ့ဗျာအဲ့လိုပဲမြင်ရတယ်ပြောရ
ဆိုတော့လွတ်လပ်ရေးရပြီးသားဒီမိုကရေစီအဲ့ဒီခေတ်မှာလည်းပဲတိုင်းရင်းသားသဘုံတွေတိုင်းရင်းသားပုံကံမှုတွေတိုင်းရင်းသားအပြင်ဝါဒရေးရပုံကံမှုတွေကွန်မြူနတီတို့ရဲဘော်ဖြူလို့ဆိုတာစီးခဲ့လို့ပဲရောင်စုံသဘုံတော်ခေါ်ခဲ့ပါတယ်ဆရာအဲ့တော့အဲ့ဒီခေတ်ကဒီသဘုံထားတဲ့အနေထားနဲ့အခုအနေထားရောဆရာဘယ်လိုနှိုင်းရှင်နေပါလဲဆရာ
အဲ့ဒီတော့ကလည်းကျွန်တော်မှတ်မိတယ်လို့တော့ဒီသဘုံထားတဲ့အခြေအနေရောက်သွားအောင်တွန်းပို့ဆိုလည်းပြစ်သွားတာပေါ့ဗျာဆိုတော့ဘာလို့တော့အစိုးရကလည်းဖွဲ့ကစားမကြသေးဘူးဒီမိုကရေစီအတွေ့အကြုံကလည်းမရှိဘူးမရှိတဲ့အတွက်လက်နဲ့အားကိုးပြီးတော့လှုပ်တဲ့ကံမှာဆိုရင်ဒီပါလီမန်ဘောင်ထဲမှာအတိုက်ခံလှုပ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲ့ဒီလိုလှုပ်ခွင့်ပေးနိုင်ရင်တော့တမျိုးတူပြီးဖြစ်သွားနိုင်တာပေါ့ဆိုတော့အဲ့လိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးတွေကများတော့ဖားမယ်စီးမယ်ထောင်ချမယ်ဆိုတော့လုတ်ပိုင်ခွင့်မရှိဘူးပေါ့ဗျာအဲ့ဒါနဲ့ကောက်ဆောင်ပိုင်းကိုအဲ့လိုလုတ်တော့တောခုကြတာပေါ့ဒီကရင်ကိစ္စမှာလဲဆွေးနွေးလို့ဥစားကြီးကမလုံနိုင်ဘူးဆိုတော့အစိုးရမစွမ်းဆောင်နိုင်တာဒီအများကြီးရှိတယ်မစွမ်းဆောင်နိုင်လို့လဲအဲ့လိုဖြစ်ကုန်တာပေါ့အခုလဲဒီအပြည့်အကရဆဲရေးဆိုပြီးတော့လုတ်တယ်ပေါ့ဗျာဟိုအရင်တော့ဟိုဘုန်နေဝင်းခေတ်ကလည်းအများကြီးလုတ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလဲပဲလုတ်တယ်လုတ်ပြီနဲ့လဲအပြည့်အကရဆဲရေးဆိုတာဆွေးနွေးတာ NLD ကဆွေးနွေးတယ်တကယ်အပြစ်ကရက်တာဘယ်သူကရက်တာလဲစစ်တပ်ကရက်အပြစ်ကရက်စေးမှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရပြီးရခင်မှာတုန်းကရောဆရာတိုင်းရင်းသားတွေညှိနှိုင်းတဲ့နေရာမှာစစ်တပ်ရဲ့ထွန်းမှုမှုဘယ်လောက်ရှိခဲ့ပါလဲ
တိုင်းရင်းသားအဲ့မှာကရင်ရှိတယ်ပေါ့ဗျာကချင်ရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီအချိန်မှာလဲအတိုင်းမပေါင်ဖတ်စားပါလားသူလုံနိုင်ခဲ့တဲ့အစိတ်ပိုင်းနေရှိတယ်ပေါ့ဗျာဆိုတော့ဒါပေမဲ့တကယ်တကယ်အားလုံးဟိုဟိုဒင်းပြောင်တော့သူတို့မလုံနိုင်ဘူးတိုင်းသားထဲမှာလဲအကွဲအဖြစ်အများကြီးရှိတာ哦
ခဏစစ်တပ်ထက်မဟုတ်ကွဲပြီးတော့ကရင်တချို့ကစစ်တပ်ထက်ကနေပြီးတော့တောခုသွားတာတွေပါတွေလဲအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော့အတွင်းမှာကိုညီညွတ်ရေးရအောင်မတိဆောက်နိုင်ခဲ့ဘူးဆိုသဘောပေါ့ဆရာ
အဲဒီတော့ကစစ်တပ်ကဟိုနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲဒီတော့ဘာလို့ဆိုစစ်ပီးခေတ်မှာဆိုနိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲဒီတည်းမှာနိုင်ငံရေးသဘောတရားခံယူချက်ရှိတဲ့စစ်ဘိုလ်တွေလည်းရှိတယ်ပေါ့ဗျာအဲဒီစစ်ဘိုလ်တွေကနေပြီးတော့တောခုသွားတာပဲဟိုသဘုံဖြစ်သွားတာပဲအဲဒီနိုင်ငံရေးခံယူချက်ရှိတဲ့စစ်ဘိုလ်တွေကသဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံခဲ့တာပေါ့ဗျာဘာသာဘာလာအောက်မှာ
ဟုတ်ကဲ့နောက်တစ်ခုကဆရာဥမာရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခသည်တွေထွက်ပြရတဲ့ကိစ္စလွတ်လပ်ရပြီးခင်မှာလည်းပဲမူဂျာဟစ်သဘုံတွေပါညာဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုလောက်တော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းနဲ့အခုကွာခြားသွားရတဲ့အ
ချိန်အဲ့ဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနေသူလူတွေတော့ပေးတာပဲပြီးရင်လည်းဒီသတင်းကလောက်ထိအောင်မပြန်ပွားဘူးအခုကတော့သတင်းကပြန်ပွားတဲ့ဥစ္စာတွေများတယ်နောက်ပြီးတော့ဒါဒီတားလေးတစ်ခုရဲ့ကိစ္စကဒါကမ္ဘာကိစ္စဖြစ်သွားအောင်ကြီးကြောင်လုပ်တဲ့ဖွဲ့စည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအနဲ့ထွင်ရမယ့်ကိစ္စကိုဟိုပစိန်နဲ့ပေါ်လာသလိုဖြစ်သွားတာပေါ့ဗျာ
တစ်ချိန်တည်းမှာပဲအဲ့ဒီလွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတန်းတန်းတတပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့ရဲဘာညာဆိုတာဆရာဘယ်လိုနှိုင်းရှင်လို့ပါလဲကျွန်တော်တစ်ခုဖတ်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲတရင်းသာတိုက်ကိုမိရှုဖြစ်စီတာရိုက်နှက်တိုင်တောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အချိန်တည်းသိပ်ပြီးတော့လွတ်လပ်မှုရှိခဲ့လို့ဆရာထင်ပါလား
လွတ်လပ်ရပြီးတဲ့အချိန်မှလည်းပဲခုနကကျွန်တော်ပြောတယ်ဒီသူကဝင်း professionalism ပေါ့ဗျာဂိုင်းကနာအဖွဲ့အစည်းတွေကတိတ်များတာပေါ့ဗျာအဲ့ဒါကိုမထိန်နိုင်ဘူးဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လဲတွားပြီးတော့အရင်တော့ဟို socialist party ရှိတာပေါ့ဗျာ socialist party ကဒါတဲမှာလဲဆိုရှယ်လစ်ပါတီဝင်တွေကအများကြီးရှိတယ်ဆိုတော့အဲ့ဒီလူတွေနဲ့ဒီတည်မြဲဖက်ဆက်ပလာအဖွဲ့နဲ့ဆက်ထားတာရှိတယ်ပေါ့ကွာဆိုတော့အဲ့ဒီမှာဝေဘာနဲ့သ တင်းစားလိုက်ဆိုဝင်ပြီးတော့ရိုက်ချိုးမယ်၊ကွဲမယ်ပေါ့ဗျာ။အဲ့ဒါမျိုးဒါမျိုးတွေကလုံးလေးလုံးတာရှိတယ်ပေါ့ဗျာ။လူမိုက်မွေးပြီးတော့လုံးတဲ့ကိစ္စပေါ့ဗျာ။ပါတီရမုံငွေတဲ့ဟိုပါတီကနေဓမြတိုက်ခိုင်းနိုင်တယ်ဟိုဘာလို့ဒီတင်းနေတောင်ရှိပါလဲ
။ဟုတ်ကဲ့ဆရာအဲ့တော့လွတ်လပ်ရေးရာဘီကိမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့အခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖဆပလာဒီမိုကရေစီနဲ့ NLD ဒီမိုကရေစီအတူတူပဲလားသူတို့မျိုးအခုခေတ်မှာပိုတွတ်တက်လာလားပိုပြီးဆောက်ရုပ်သွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ဒီဥစ္စာတော့ပြောရခဲ့တယ်ဗျာဘာလို့လဲဆိုတော့ဒီလူလိုက်ရခစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အယက်သားရဲ့လက်အောက်ခံပေါ့ဗျာဒီဒီမိုကရေစီအပြောင်းအလဲမှာလက်နက်ကိုင်ဖွဲ့စည်းကိုကြည့်တာပေါ့ဗျာဥပမာမှာဆိုတော့အဲ့ဒီတော့ကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်ဆိုတော့အယက်သားလက်အောက်ခံအခုကတော့အယက်သားလက်အောက်ခံမဟုတ်တော့ဘူးမဟုတ်တဲ့အတွက်ဒီမိုကရေစီအဆင့်မှာတော့အဲဒီလွတ်လပ်ရေးရကစားပူတာလေလို့ပြောနိုင်တာပေါ့ဘာလို့လဲဆိုတော့စစ်တပ်ကခေါင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကခေါင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့ဆိုတော့ဗမာပြည်မှာအခုစစ်တပ်ကခေါင်းဆောင်တစ်ပိုင်းဖြစ်နေတာပေါ့ဗျာဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်အဲလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာစစ်တပ်ကိုဘယ်လိုထားမလဲဘယ်လိုကြီးကြမလဲဆိုတာအဲ့ဒါကိုစဉ်းစားဖို့ပေါ့ဗျာ။ဆိုတော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူး။အရသာအောက်ကိုမရောက်ဘူးပဲဘဲနဲ့တပိစချာဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းကြောင်းကိုဘယ်တော့မှမရောက်တော့ဘူ
း။ဟုတ်ကဲ့။ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကံမှုဟိုတုန်းကလည်းရှိရဲ့အခုလည်းရှိနေဆိုတော့အဲ့ဒီကိစ္စမင်းမိန်သွားအောင်ရောဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါလဲ။တနေ့မှမြန်မာလူ့ဘွဲ့စီမှာအဲ့ဒီဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်မယ်လို့ဆရာထင်ပါလား
ဟိုလောလောဆယ်တော့ကျွန်တော်လည်းမမြင်ဘူးညာဘာလို့လဲဆိုတော့ဟိုလောလောဆယ်လေဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာဟိုသမရအဟောင်းောသမရအသိကောအချင်းတိုင်းဒေါ်စုကိုရှ िख ိုးကြတာပဲအဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးရယ်စီကကိုးွယ်မှုဆိုတော့ဒီပါတီပီပီပြင်းပြင်းဖြစ်မလာဘူးညာ NLD ကလည်းပါတီပီပီပြင်းပြင်းဖြစ်မလာဘူးဥပမာပါဗျာကျွန်တော်ပြောမယ်တခြားမပြောနဲ့ဗီယက်နမ်ကိုကြည့်အယုတ်ကိုကြည့်သူတို့မှာပါတီအပရိတ်တ်စီတယ်ပါတီမရှင်တွေဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေးပေါ်လစီတွေပြောင်းသွားတယ်ပြောင်းသွားနေတယ်သူတို့ရဲ့ဒီပါတီမရှင်တွေကလိုက်လုံနိုင်တယ်လက်စားရတယ်ပဲပြေးချေလုံနိုင်တယ်ဘာမှမရတာမရှိဘူးဗျာဆိုတော့သူသူ့ဘာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ်ကွန်မြူနီကနေအရေးရှင်ပြောင်းသွားနေတယ်ဒီပါတီအပရိတ်တ်ဆက်ကျန်နေတယ်အဲ့အဲ့အပရိတ်တ်ဆက်နေဆက်ပြီးတော့လုံသွားတာပဲတော့ဘမိုင်းမဲလို့လုံးမဲ့လို့မရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ပြစ်ထားတာဟုတ်ရဲ့အဲ့ဒါပဲကြံတော့လေအဲ့တော့အခုပြန်ပြီးတော့တီထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်သေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်းပြီးတော့ဒီအယတအဖွဲ့စည်းတွေအားကောင်းလာအောင်လုံနိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်သေးတယ်ဘာလို့အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုံနိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပါ
ကျစံသားစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရင်းနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုသူယုံကြည်ရာစီစဉ်မှာတော့မေရီလန်းပြည်နယ်မှာနေထိုင်တဲ့လူမှုရေးလုပ်ငန်းတွေကိုစိတ်ပါလက်ပါဆောင်ရွက်သူကိုတန်းထိုက်စုဘာကိုယုံကြည်သလဲဆိုတာနားဆင်ရပါမယ်။မတ်မိုးဗျူစီစဉ်တင်ဆက်ထားပါလိမ့်ရှင်။
တော်ရီဟာအရာရာတိုင်းအတွက်အလုပ်လုပ်ကြတဲ့အခါမှာယုံကြည်မှုကိုအခြေခံတည်ဆောက်ပြီးတော့မှလုပ်လုပ်ကြပါတယ်။အလုပ်တစ်ခုပြီးမြောက်ဖို့ရန်အတွက်အရေးကြီးဆုံးနဲ့အခိုင်အမာဆုံးခွန်အားဟာယုံကြည်မှုပါ။ကျွန်တော်တို့ကိုယ့်ကိုယ်ယုံကြည်မှုရှိဖို့လွန်ရေးကြည့်ပါတယ်။တပားသူရဲ့ယုံကြည်မှုကိုရအောင်လှုပ်ဆောင်ဖို့ထက်ကိုယ့်ကိုယ်ကိုယ်ယုံကြည်မှုရှိအောင်လှုပ်ဆောင်ဖို့ကအရေးကြီးကြည့်ပါတယ်။ကျွန်တော်ရဲ့ယုံကြည်မှုရှိတဲ့အရာတစ်ခုကိုပြောပါဆိုလို့ရှင်ကျွန်တော်နေထိုင်တဲ့ Maryland ပြည်နယ်မှာရှိတဲ့ပြည်ပရောက်မြန်မာတွေရဲ့မြန်မာဆိုတဲ့စိတ်သက်ကိုကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ယုံကြည်တဲ့မြန်မာစိတ်သက်ဆိုတာပါပါတယ်။စာနာတတ်မှု၊နားလည်မှု၊ကူညီမှုနဲ့အပြန်အလှန်လေးစားမှုတွေပါပါတယ်။ကျွန်တော်မြန်မာ community မှာလက်တလုံးမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရေဘေးအတွက်မြန်မာနိုင်ငံရေဘေးသင့်ပြည်သူများကိုကူညီဖို့ရန်ပုံငွေဈေးရောင်းပွဲတစ်ခုကိုပြီးခဲ့တဲ့စနေနေ့ August 24th က Maryland ပြည်နယ်မှာရှိတဲ့မင်္ဂလာရာမဘုန်းကြီးကျောင်းဝင်းအတွင်းမှာပြုလုပ်ခဲ့ကြပါတယ်။ ပွဲတစ်ခုစီစဉ်တဲ့အခါမှာသက်ဆိုင်ရာခန္ဓာအလိုက်တာဝန်တွေကိုတာဝန်ခံကိုယ်စီလွှဲပေးရပါတယ်။ပွဲအတွက်မိသို့မိပုံလှုပ်ဆောင်ကြမယ်၊မိသည့်အစီအစဉ်တွေထည့်ကြမယ်ဆိုတာကိုတာဝန်ခံတွေနဲ့ဆွေးနွေးကြရပါတယ်။ကိုယ်စီတင်ပြဆွေးနွေးခဲ့ကြတာတွေဖြစ်တဲ့အတွက်ကြောင့်မလို့အရာအားလုံးကတော့အကုန်အတူမဖြစ်ခဲ့ပါဘူး။ဒါပေမဲ့ကျွန်တော်တို့အားလုံးအခက်အခဲမရှိညှိယူလို့ရခဲ့ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့လှုပ်ဆောင်ကြသူတွေအားလုံးရဲ့ရှင်နှင်းမှာအတတ်မပါတဲ့ယုံကြည်မှုတစ်ခုကိုအရင်တိစောက်ထားကြလို့ပါပဲ။အဲ့ဒီယုံကြည်မှုကကျွန်တော်တို့မြန်မာလူမျိုးတွေရဲ့မြန်မာစိတ်ဓာတ်ကိုပါ။စာနာတတ်မှု၊နားလည်မှု၊ကူညီမှုနဲ့အပြန်အလှန်လေးစားတတ်မှုပါ။ကျွန်တော်တို့ community မှာရှိတဲ့မြန်မာလူမျိုးတွေရဲ့မြန်မာစိတ်ဓာတ်ကိုယုံကြည်ပြီးတော့မှကျွန်တော်တို့တွေလှုပ်လှုပ်ခဲ့ကြပါတယ်။ကျွန်တော်တို့ရဲ့ယုံကြည်မှုကိုတပါးသူတွေမြင်အောင်ကျွန်တော်တို့ကြိုးစားပြီးမပြခဲ့ပါဘူး။ကျွန်တော်တို့ရှင်ထဲမှာကျွန်တော်တို့ဖာသာကျွန်တော်တို့မြင်နိုင်အောင်ပြသခဲ့ပါတယ်။ပွဲကြီးလည်းကျွန်တော်တို့အောင်အောင်မြင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်ဒီပွဲကိုလာရောက်လှူဒန်းကြတဲ့မြန်မာမိသားစုဝင်တွေရဲ့ရင်ထဲမှာလည်းယုံကြည်မှုတွေနဲ့လာရောက်လှူဒန်းကြတယ်ဆိုတာကိုကျွန်တော်တို့ခိုင်မာယုံကြည်ပါတယ်အဲ့ဒါကတော့မိမိတို့တက်နိုင်တဲ့အင်အားနဲ့တက်နိုင်တဲ့ဘက်ကနေကူညီနိုင်ရမယ်ဆိုတဲ့ယုံကြည်မှုပေါ့ပါပဲကျွန်တော်ပြောတဲ့မြမစိတ်ဓာတ်ဆိုတာတကယ်တော့ရှင်ကြီးတဲ့လူအဖွဲ့စီလူအတိုင်းဝိုင်းမှာရှင်သန်ပေါက်ဖွားနေတဲ့စိတ်ဓာတ်နဲ့အတူတူပါပဲမြန်မာပြည်ထဲမှာရှိတဲ့မြန်မာပြည်သူပြည်သားတွေအားလုံးဘေးရန်နဲ့မျိုးမျိုးကင်းရှင်းပြီးတော့မှစိတ်ချမ်းသာကိုယ်ချမ်းသာနဲ့ရှိနိုင်ကြပါစေ
။အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင် VO American တန်ရက်2019ခုနှစ်ဩဂုတ်လ29ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့တနာရီစာအစီအစဉ်အစဆုံးကိုမနက်7:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ခုညပိုင်းမှာတော့ကျမရေးအစီအစဉ်ဥအောင်ခေရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါရှင်ဒီကနေ့မနက်ဖက်ရဲ့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော်ခင်မြို့သက်ပြောပြပေးပါဦးမယ်ရှင်
ဗြိတိန်ဝန်ကြီးချုပ်သစ်ဘောရစ်ဂျွန်ဆန်ကလွှတ်တော်ကိုအောက်တိုဘာလလယ်အထိဆိုင်းငံ့ထားမှာဖြစ်တယ်လို့ဗုဒ္ဓဖူးနေမှာပြောကြားလိုက်ပါတယ်အခုလိုအရေးယူဆောင်ရွက်လိုက်တာဟာဘာသဘောတူညီချက်မှမပါဘဲအောက်တိုဘာ31ရက်နေ့မှာဗြိတိန် EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်အသစ်ရဲ့အစီအစဉ်ကိုဆန့်ကျင်တဲ့လွှတ်တော်အမတ်တွေကဒေါသထွက်ခဲ့ကြပါတယ်ဗြိတိန်ဝန်ကြီးချုပ်ရဲ့မမျှော်လင့်တဲ့အခုလိုကြေညာချက်ကြောင့် Brexit နဲ့ပတ်သက်ပြီးတုံ့နှစ်တာအခြေအတင်အငင်းပွားမှုဖြစ်ရကိုပိုးပြီးဆိုးစေခဲ့ပါတယ်အီရန်စစ်တပ်ရဲ့အကျိုးအတွက်လျှို့ဝှက်လုကင်နေတယ်လို့ဆွဆဲပြီးအီရန်အစိုးရနဲ့ဆက်နွယ်နေတဲ့ကွန်ရက်နှစ်ခုကို American ပြည်ထောင်စုကအရေးယူတံခတ်လိုက်ပါတယ်ကွန်ရက်တစ်ခုကအီရန်နိုင်ငံသားဟာမက်ဒဂန်ဦးစီးလုကင်နေတဲ့ကွန်ရက်ဖြစ်ပြီးနောက်ကွန်ရက်တစ်ခုကတော့အီရန်နိုင်ငံသားဆိုင်ဟိုစင်ရှရက်ရဲ့ကွန်ရက်ဖြစ်ပါတယ်မြန်မာနိုင်ငံတော်တိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကဩဂုတ်လ29အင်္ဂါနေ့ကနိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံချိုင်းဝန်ကြီးဝမ်းယူနဲ့တရုတ်နိုင်ငံဘေကျင်းမှာတွေ့ဆုံပြီးနယ်စပ်ဒေသတည်ငြိမ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးအပအဝင်နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံချိုင်းဝန်ကြီးဟာကျက်တပရင်းနေ့ညနေကဒက္ခအခြေစိုက်တန်တမန်တွေနဲ့ကုလသမဂ္ဂအေဂျင်စီကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရိုဟင်ဂျာအရေးနောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားဖို့ရှိပါတယ
်။ကြာသပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ကေဗင်ဖောက်လာဖြစ်ပါတယ်။ဒီနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 16639လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေနားဆင်နိုင်ပါတယ် VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.